တနင်္လာနေ့တိုင်းရေပြည်မြို့နယ်ဘက်မှစခန်းချထားတဲ့ရေတပ်ကနေဒေသခံပြည်သူတွေရဲ့လဲရချက်မြေတွေကိုရွာချင်းမပေးဘဲအဓမ္မသိမ်းယူနေတယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်ခြံသိမ်းခံရတဲ့ပိုင်ရှင်တွေအနေနဲ့လည်းစစ်တပ်ကိုငွေပေးပြီးမှရာဘာချစ်နေရတဲ့အခြေအနေမှရှိနေတယ်လို့လည်းဆိုပါတယ်။အခုလိုစစ်တပ်နဲ့စစ်ပွဲရေးကုမ္ပဏီတို့ကနေအတင်းအဓမ္မမြေယာသိမ်းဆဲတဲ့လုပ်ရပ်တွေကိုမွန်ပြည်လူ့အခွင့်အရေးဖောင်ဒေးရှင်းအဖွဲ့ကဒီကနေ့မှာပဲကြေညာချက်ထုတ်ပြန်ခဲ့တာပါအခြေအနေသိစိတ်ကိုတော့နိုင်ကွင်းအင်ကဆက်ပြီးပြောပြပေးပါရှင
်ဟုတ်ကဲ့ပါတနင်္သာရီတိုင်းရေပြည်မြို့နယ်ကျွဲသုံးညီမကြီးရွာမှာတိုက်ရိပ်မှတ်43ရေသားစခန်းကနေရွာသားတွေရဲ့ခြံမြေတွေကိုဒီရက်ပိုင်းနေမှာတိုင်းတာသိမ်းယူလိုက်တယ်လို့ဒေသခံတွေကပြောပါတယ်အခုလိုလေယာခြံမြေတွေကိုသိမ်းယူတဲ့အပြင်ဒေသခံခြံပန်းရှင်တွေကနေရာဘာချစ်ဖို့အတွက်ရေသားစခန်းကိုငွေပေးဆောင်နေရတယ်လို့ကျွဲသုံးညီမကြီးရွာသားတို့ကမွန်မာတာနဲ့အခုလိုပြောပါတယ်
နောက်ဆုံးချိန်လေးကတော့ဗျာ
ရေသားကနေခြံမြေတွေကိုတိမ့်ဖို့တိုင်းနာပြီးတော့ငုတ်တန်တွေရိုက်ထားတယ်။ဘိုင်းရှင်132ယောက်ရဲ့ခြံမြေ400ကျော်တယ်။ဒါတွေဟာခြံမြေကြီးပဲလက်မြေတွေမပါသေးဘူး။ရောကြီးတော့လုံးဝမရဘူး။တခြားလေကြီးမော်ကြီးရွာတွေမှာလည်းဒီလိုပဲတိမ့်နာတာရှိတယ်လို့မွန်မာတာနဲ့ပြောဆိုသွားတာပါ။2010ခုနှစ်တုန်းကလည်းကျွဲသုံးညီမကြီးရွာကလေယာခြံမြေအေက600လောက်ကိုဒေသပိုင်တိုက်မြေဖြစ်သိမ်းယူခဲ့တာရှိတယ်လို့အဲ့ဒီဒေသခံကပြောပါတယ်။မွန်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသတွေမှာမြန်မာစစ်တပ်ကနေဒေသခံတွေရဲ့လေယာချမ်းမြေသိမ်းယူခဲ့မှုနဲ့ပတ်သက်ပြီးတော့မွန်ပြည်လူ့ခွင့်ရေးဖောင်ဒေးရှင်းကနေဒီကနေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။2010ခုနှစ်ကနေယနေ့ထိမြန်မာစစ်တပ်နဲ့ဥခင်ရွှေပိုင်ဆိုင်နဲ့စေကဘာကုမ္ပဏီကနေမွန်ပြည်နယ်တနင်္သာရီတိုင်းတွေမှာလေယာချမ်းမြေတွေကိုသိမ်းဆည်းခဲ့တာတွေနဲ့ပတ်သက်လို့ထုတ်ပြန်ထားပါတယ်။ရီတတရဲ့မှတ်43တပ်ကနေတင်းယူထားတဲ့ရေပြည်မြို့နယ်ကျွဲသုံးညီမကြီးရွာနဲ့ဆက်ဆက်ကြကြီးရွာကဒေသခံတွေရဲ့လေယာချမ်းမြေအရွေသက်ကိုတော့မွန်ပြည်လူခွေရေးဖောင်ဒေးရှင်းရဲ့တာဝန်ခံနိုင်ဦးမွန်ကနေအခုလိုပြောပါတယ
်။ကျွန်းမှာကြီးပဲအရေသက်ကဧကတစ်ထောင်ကျော်ဧကတစ်ထောင်ကျော်တဲ့မှာမှတတုတွဲနေလည်းပါတယ်။99ရာခိုင်နှုန်းလောက်ကရာဘာချမ်းကြီးပဲဖြစ်တယ်။ကျွန်းနဲ့အနီးတစ်ပိုင်းမှာရှိတဲ့ရွာတွေဖြစ်တဲ့အမင်းသားရွာတို့လဲကြီးတို့မိုးကြီးတို့အနောက်ဘက်မှာဆိုချပုံလို့အဲ့ဒီရွာဒီနားမှာဆိုလို့ရှိရင်လည်းက3000လောက်ကိုတိုင်းထွာပြီးသားတွေ့ရတယ်။အခုလောလောဆယ်အဲ့ဒီတိုင်းထွာထားတဲ့ဧက3000နေရာမှာပိုင်ရှင်တွေကိုဝင်ပြီးတော့အလုံးလုံးပဲမပေးတော့ဘူး။ဆိုတော့အားလုံးပေါင်းကြည့်မယ်ဆိုလို့ရှိရင်ဧက4000နီးပါးလောက်ကျွန်တော်တို့တွေ့ရတယ်။
အခုလိုလေယာချမ်းမြေတလောက်များများတိမ်းထားတာဒီစစ်တပ်အနေနဲ့ပေါ့နော်။ဘာယူရချက်နဲ့တိမ်းထားပါလဲခင်ဗျာ
။တို့ဒီစစ်လက်ရင်ကွင်းတစ်ခုဆောင်မယ်။ပြီးလို့ရှိရင်ဝန်ထမ်းတွေကကျွန်တော်တို့ခေါ်လို့ရှိရင်တော့စစ်တမ်းလေးအောင်ဆောင်ပါနော်အဲ့လိုပဲသူကအကြောင်းပြချက်ပေးတယ
်ဒါကတော့မွန်ပြည်လူခွေရေးဖောင်ဒေးရှင်းရဲ့တာဝန်ခံနိုင်ဦးမွန်ပြောသွားတာပါအခုလိုကြေးရွာသားတွေရဲ့ဓမ္မဥချလုတ်ကင်နေတဲ့လေယာမြေတွေကိုရောကြီးမပေးဘဲတင်းယူတဲ့အတွက်ဒေသခံခြံပိုင်ရှင်တွေအနေနဲ့ထိခိုက်နစ်နာမှုတွေများပြားနေတယ်လို့နိုင်ဦးမွန်ကပြောပါတယ်ခြံမြေပိုင်ရှင်မိသားစုအများစုဟာရာဘာကနေထွက်တဲ့ဝင်ွေတစ်ခုတည်းတာအာကူအာသာပြုတ်နေကြလို့အခုလိုခြံမြေတွေတင်းခံရတဲ့အတွက်ပုံမှန်ဝင်ွေမရှိတော့လို့သူတို့ရဲ့မိသားစုတွေကျန်းမာရေးဆောက်ရှောက်မှုပညာရေးနဲ့အခြားသုံးစိတ်တွေလည်းအခက်အခဲကြုံလာနိုင်ပါတယ်နောက်ပြီးတော့တချို့ခြံမြေအသိမ်းခံရတဲ့မိသားစုတွေဆိုရင်မိမိတို့ရဲ့ဒေသမှာဆက်လက်ရပ်တည်နေထိုင်လို့မရတော့တဲ့အခြေအနေဖြစ်လာတဲ့အတွက်အိမ်နီးချင်းထိုင်းနိုင်ငံကိုရရလုတ်တွေလုတ်ကန်နေရတဲ့အခြေအနေကိုလည်းရောက်ရှိသွားကြပါတယ်ဒီလိုနေရရင်းကိုမရှိပြောင်းမဲ့ကျန်နေတဲ့မိသားစုတွေကလည်းမိမိတို့ရဲ့ခြံမြေတွေဆုံးရှုံးသွားတဲ့အပြင်ဒီစစ်တပ်တွေကနေအဓမ္မလိုအပ်ပေးစေခိုင်းမှုတွေပေါ်ရာဖြစ်ဖန်စီခိုင်းစီမှုတွေငွေကြေးကောက်ခွန်တွေမတရားပေးဆောင်ရမှုတွေလည်းဆက်လက်ကြုံရအောင်မယ်လို့လည်းမွန်ပြည်လူခွေးရေးဖောင်ဒေးရှင်းရဲ့ထုတ်ပြန်ကြေညာချက်တွေထဲမှာဖော်ပြထားပါတယ်။လက်ရှိနိုင်ငံတော်သမ္မတကြီးဦးသိန်းစိန်ရဲ့အစိုးရတိတ်ကိုရောဒေသခံမွန်နိုင်ငံရေးပါတီဖြစ်တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီကိုပါစစ်တပ်နဲ့စီးပွားရေးကုမ္ပဏီတွေကနေအသင်းအဓမ္မလေယာမြေတင်စီမှုတွေကိုတားဆီးပေးဖို့ရဲ့လေယာချမ်းမြေလုတ်ကန်နေတဲ့ပြည်သူတွေရဲ့ဘဝလုံခြုံရေးနဲ့တရားမျှတရှိစေဖို့ဝိုင်းဝန်းကူညီဆောက်ရှောက်ပေးဖို့ရဲ့စုံစမ်းစစ်ဆေးမှုတွေကိုပြုလုပ်ပေးဖို့ကိုလည်းမွန်ပြည်လူခွေးရေးဖောင်ဒေးရှင်းရဲ့ထုတ်ပြန်ကြေညာချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ